ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကချင်ပြည်နယ်လွှတ်တော်မှာတရုတ် CPI ကုမ္ပဏီကပညာရှင်4ဦးက Dam and Safety ဆိုတဲ့ခေါင်းစဉ်နဲ့မြစ်ဆုံစီမံကိန်းကြောင့်ငလျင်တန်စိုးရိမ်စရာမရှိကြောင်းမြစ်ဆုံစီမံကိန်းကိုဆက်လုပ်ဖို့အကြောင်းတွေဆွေးနွေးဟောပြောခဲ့တယ်လို့ဆိုပါတယ်။အစိုးရတရက်အနေနဲ့ပြည်သူတွေရဲ့ဆန္ဒကိုလိလူရှုပြီးပြည်ပတရုတ်ကုမ္ပဏီကိုလွှတ်တော်ကိုဖိတ်ခေါ်ပြီးစီယုံဝင်ပေးခဲ့တဲ့အပေါ်လက်မခံနိုင်တာကြောင့်အခုလိုကြေညာချက်ထုတ်ပြန်ရတာဖြစ်တယ်လို့မြစ်ဆုံစီမံကိန်းအပြီးတိုင်ချက်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကဦးစော်ရန်ကပြောပါတယ်
။ဒီစားကြအစိုးရကိုပြီးခဲ့တဲ့အပတ်မှာကျွန်တော်ကသတင်းစကားပါထားပါတယ်တောင်းဆိုချက်ထုတ်ထားပါတယ်မြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ကိုပြည်သူ့ချပြပါပြည်သူတွေပါဝင်ကူညီခွင့်ရအောင်ပေါ့နော်။အဲ့လိုဆောင်ဆိုင်နေတဲ့အချိန်မှာအခုကချင်လိုပေါ့ဗျာလွှတ်တော်ကြီးတစ်ခုမှာပေါ့နော်။မြစ်ဆုံစီမံကိန်းကိုအတင်းလုပ်ဖို့အတွက်ကုမ္ပဏီကြီးတစ်ခုရဲ့ပညာရှင်တွေကနေပြီးတော့မြစ်ဆုံစီမံကိန်းဟာလုပ်လို့ရပါတယ်ဆိုပြီးတော့မလှင်လို့ရင်လည်းဘာမှမဖြစ်ပါဘူးပေါ့စသဖြင့်ပြောဆိုတာတွေဟာဒါ lobby တက်တက်လောက်တာဆိုတော့ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့ဒီကုမ္ပဏီကလုပ်ခွင့်ရသွားတာဆိုတာဟာကျွန်တော်တို့ထုတ်ချာကိုပေါ့နော်ဒါအမှန်ဖြစ်ပါတယ်လို့ယူဆတယ်ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံသားတွေရဲ့ခံစားချက်တွေသဘောထားတွေစိုးရိမ်ချက်တွေကျွန်တော်တို့ရဲ့တောင်းဆိုချက်တွေနဲ့ဆန့်ကျင်ပြီးတော့အဲဒီလိုဆွေးနွေးခွင့်ရတယ် lobby လုပ်ခွင့်ရတယ်ဆိုတာကျွန်တော်တို့တိုင်းပြည်တွေထုတ်ချာအားနာထိခိုက်တယ်ကျွန်တော်တို့အများကြီးစိုးရိမ်တယ်ဒါနဲ့ပတ်သက်ပြီးတော့ဗောလေ
မြန်မာအစိုးရအနေနဲ့တရုတ်အစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်ကိုတလအတွင်းပြည်သူ့ကိုချပြဖို့လဲတောင်းဆိုသွားမယ်လို့ဆိုပါတယ်တောင်းဆိုမှုတွေမရရင်တနိုင်ငံလုံးဆိုင်ရာလှုပ်ရှားမှုတွေလည်းဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းဦးစော်ရန်ကပြောပါတယ
်ကျွန်တော်တို့ကအတိုင်းပြည်ကိုကျွန်တော်တို့စူးစူးပူပူနီးနေတယ်မဟုတ်ဘူးဆက်လုံးမှာကတော့ပြည်သူလူတွေအကုန်လုံးကိုကျွန်တော်တို့ကအသိပညာတွေကိုတိမ်တဲ့တိမ်စင်းကိုလိုက်ဝေးမှာဒီမြေဆုံစီမံကိန်းရဲ့အားနည်းချက်တွေကိုလိုက်ဝေးမှာကျွန်တော်တို့ကအဟောပြောပွဲတွေကိုဇက်တိုက်လှုပ်သွားမယ်နောက်ဆုံးလွတ်တော်တွေကိုကျွန်တော်ကဆက်သွယ်မယ်နောက်ဆုံးကျွန်တော်တို့ကဒီမရဘူးဆိုရင်တော့ပြည်သူ့အခြေခံဥပဒေဟလားအခန်းရှိမှာနိုင်ငံသားအခန်းမှာပါတဲ့3-4ပေါ့နော်တိခါဝိကငယ်မှာကျွန်တော်တို့ကအကုန်လုံးလမ်းပေါ်တက်ပြီးတော့ကိုဆန္ဒပြမယ်အဖြစ်ကိုကျွန်တော်တို့ကလှုပ်ရှားဆောင်ရွက်မှာပါ
မြစ်ဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကစီမံကိန်းစာချုပ်ကိုတလအပြင်ပြည်သူ့ကိုချပြဖို့ခုလိုတောင်းဆိုရတဲ့ပတ်သက်ပြီးလက်ရှိအာဏာရ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန်းက
ကျွန်တော်တို့ပါတီဒုဥက္ကဋ္ဌနဲ့ဒေါက်တာစောင့်မြင့်မောင်ကိုလည်းပြောထားပါတယ်သူကိုယ်တိုင်တော့ဒီစာချုပ်ကိုမတွေ့ရပါဘူးလို့ပြောထားတယ်အဲတော့ကျွန်တော်တို့ကတော့ဖြစ်နိုင်ပြီးပြည်သူ့ကိုချပြပါမယ်ဒါပေမဲ့ကျွန်တော်အစိုးရတရားကကိုလှုပ်ဆောင်ချက်ကနောက်ဆက်တွဲတွေကိုအများအားစဉ်းစားရပါတယ်ခင်ဗျာနော်နောက်ဆက်တွဲမှာတိုင်းပြည်အတွင်းမှာနော်ငင်းငင်းညံ့နဲ့ဖြစ်ပေါ်လာနိုင်တဲ့အနေအထားဆိုရင်တော့ချပြမှာပါဘယ်လိုခက်ခဲကြီးရှိလို့ချမပြလဲဆိုတော့ကျွန်တော်တို့ပြောလို့မရသေးပါဘူး။တောင်းဆိုတာကတော့တို့ရဲ့ကိုယ်ပိုင်သဘောထားပါတောင်းဆိုခွင့်ရှိပါတယ်။ရေးကြည့်တာကတော့ဥပဒေနဲ့ငင်းငင်းညံ့တောင်းဆိုတာနော်ဆန္ဒထုတ်ဖော်တာလို့ခုရေးကြည့်ပါတယ်ခင်ဗျာ။ဥပဒေကိုတော့မဖောက်ဖျက်ဘူးမဖောက်ဖျက်သမျှတော့ကျွန်တော်တို့အားလုံးကိုလက်ခံပါတယ်။
ARD မြေဆုံစီမံကိန်းကိုအပြစ်တိုင်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးမနေ့ကလည်းစီမံကိန်းကောင်ထဲပေါ်မဲ့ CPI ကုမ္ပဏီအနေနဲ့လူလူရဲ့သဘောထားကိုလေးစားသောအဖြစ်မြေဆုံစီမံကိန်းတည်ဆောက်မဲ့အစီအစဉ်ကိုဆွလွတ်ပေးဖို့မြေဆုံဒေသခံတွေဘာသာရေးကောင်းဆောင်တွေကချင်နိုင်ငံရေးပါတီတွေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေကသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြေဆုံဆဲစီမံကိန်းကိုနိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီနှအဖအစိုးရလက်ထက်2009ခုနှစ်မတ်လ29ရက်နေ့မှာတရုတ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒီစီမံကိန်းကိုမြန်မာနိုင်ငံအနှံ့ပြားမှာကန့်ကွက်မှုတွေဖြစ်ပေါ်လာခဲ့ပြီးနောက်မှာ2011ခုနှစ်မှာရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်ရှင်။